အနာရှင်စနစ်ကဒီမိုကရေစီကိုအတွင်ကူးပြောင်းတဲ့နည်းသုံးမျိုးရှိတယ်လို့ရေပုံညအားဖြင့်သတ်မှတ်ကြပါတယ်။အစိုးရကဥဆောင်ပြီးအတွင်ကူးပြောင်းတဲ့နည်းအစိုးရနဲ့ပြည်သူလက်တွဲပြီးအတွင်ပြောင်းတဲ့နည်းနဲ့ပြည်သူလူထုဥဆောင်ပြီးပြောင်းလဲတဲ့နည်းဖြစ်ပါတယ်။မြန်မာပြည်မှာပြည်သူလူထုဥဆောင်ပြီးအတွင်ကူးပြောင်းမှု1988နဲ့1990မှာကြိုးစားတာကိုစစ်တပ်ကလက်မခံနိုင်တဲ့အတွက်အချင်းနည်းဖြစ်သွားပါတယ်။အခုတော့စစ်ဘုံနဲ့စစ်ဘုံဟောင်းဥဆောင်တဲ့အစိုးရကအသွင်ပြောင်းဖို့လုပ်နေတာမို့အယက်သားလူထုပါဝင်နိုင်တဲ့အတိုင်းအတာကိုစောင့်ကြည့်ရပါသေးမယ်။စစ်ခုံရုံးကထောင်သားတစ်နှစ်ပေးထားတဲ့မသိမှုတရားခံစစ်သားကိုမူဆယ်မြို့နယ်တရားရုံးကပြန်လည်စစ်ဆေးပြီးထောင်သား73နှစ်ချမှတ်တဲ့အမှုကိုအယက်သားတရားစီရင်ရေးအောင်ပွဲခံတဲ့သဘောနဲ့ဒီဇင်ဘာ17ရက်နေ့ထုတ် Open Democracy Internet သတင်းမှာဖော်ပြပါတယ်။ရတအဖွဲ့အစည်းတို့ရဲ့တောင်းဆိုမှုကြောင့်စစ်ခုံရုံးကစစ်ဆေးအပြစ်ပေးပြီးသားမဒိမ့်မှုကိုအရက်တရားရုံးကိုလွှဲပြောင်းပေးလိုက်တာဟာအရက်ပဲစစ်ပဲဆက်ဆံရေးမှာအရေးပါတယ်လို့မြင်ရပါတယ်။တကယ်တော့ဒီဆက်ဆံရေးဟာလက်ရှိစစ်ဘုစစ်ဘုဟောင်းနဲ့အရက်သားတို့ရဲ့ဆက်ဆံရေးဖြစ်ပါတယ
်။စစ်မှုထမ်းမှာအမိတ်နာခံမှုဟာအရေးအကြီးဆုံးဖြစ်ပါတယ်။အမိတ်နာခံတဲ့စစ်မှုထမ်းဟာအပြစ်မရှိဘဲအမိတ်မနာခံသူသာအပြစ်ရှိတယ်လို့သတ်မှတ်ပါတယ်။အခြေခံဥပဒေပြင်ဆင်ရေးကိုထောက်ခံတဲ့ဗိုလ်မှူးတဦးကိုအမိတ်မနာခံမှုနဲ့မကြမီကထောင်ဒဏ်2နှစ်ချလိုက်ပါတယ်။အမိတ်နာခံသူဟာအမှားအမှန်ဝေဖန်ပိုင်းခြားရေးကိုဂရုမစိုက်ပါဘူး။ဒါကြောင့်အတက်ကခိုင်းလို့လူ့အခွင့်အရေးမှန်သမျှချိုးဖောက်တာကိုအပြစ်မရှိဘူးလို့စစ်မှုထမ်းကယူဆပါတယ်။ဒါကြောင့်အတက်ကခိုင်းလို့လူ့အခွင့်အရေးမှန်သမျှချိုးဖောက်တာကိုအပြစ်မရှိဘူးလို့စစ်မှုထမ်းကယူဆပါတယ်။စစ်တပ်နဲ့ကင်းကွာလာတဲ့အခါကျမှစစ်ဘုဟောင်းမှာဝေဖန်နိုင်တဲ့စွမ်းရည်ရှိလာတာတွေ့ရပါတယ်။အရသာဘဝမှာအနေကြလာလေလေအမှအမှန်ဝေဖန်ပိုင်းခြားနိုင်တဲ့စွမ်းရည်တိုးလာလေလေဖြစ်တာမို့ကျန်းဖွတ်ပါတီဝင်လွတ်တော်ကိုယ်စားလှယ်စစ်ဘုဟောင်းတချို့ဟာအခြေခံဥပဒေကိုပြင်ဆင်လိုကြပါတယ
်။ဒါပေမဲ့စစ်တပ်ကိုယ်စားလှယ်နဲ့ကာကြုတ်ကြီးကတော့ဥတန်းရွှေစီစဉ်ခဲ့တဲ့ပုံစံအတိုင်းသာလုပ်လို့ပြီးအခြေခံဥပဒေပြင်ဆင်ရေးကိုစိတ်မဝင်စားကြပါဘူး။အမိတ်နာခံဖို့သာအဓိကဖြစ်ပါတယ်။အခြေခံဥပဒေပြင်ဆင်ရေးအတွက်လက်မှတ်ကောက်ယူတဲ့လှုပ်ရှားမှုမှာလက်မမထိုးကြဘူးစစ်တပ်မှာအမိန့်ထုတ်တာပါလေ။ဒါကြောင့်အခြေခံဥပဒေပြင်ဆင်ရေးကိုလွှတ်တော်မှဆွေးနွေးတဲ့စစ်ဘုဟာအမိန့်မနာခံသူအဖြစ်အရေးယူခံရပေါ်ရရှိပါတယ်။ဒီသဘောတရားနဲ့ကြည့်မယ်ဆိုရင်လွှတ်တော်တွေကစစ်တပ်ကိုယ်စားလှယ်တွေဟာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့အမိန့်အတိုင်းလှုပ်ရှားနေကြသူတွေဖြစ်ပါတယ်။အမိန့်နာခံတဲ့စစ်တပ်ကိုယ်စားလှယ်ဟာအမှားအမှန်ကိုမမြင်နိုင်ပါဘူး။ဒီလူတွေကိုနိုင်ငံရေးဆွေးနွေးအောင်ကျန်းဖို့အမစစ်ဘူဟောင်းကတောင်စီယုံနိုင်မှာမဟုတ်ပါဘူ
း1984ဆိုရှယ်လစ်အခြေခံဥပဒေမှာပြည်သူ့လွတ်တော်ဟာအမြင့်ဆုံးအာဏာပိုင်အဖွဲ့အစည်းဖြစ်ပါတယ်စစ်ဘူဟောင်းနဲ့အယက်သားပေါင်းစည်းပြီးတပါတီဆိုရှယ်လစ်စနစ်တည်ထောင်တဲ့အစီအစဉ်ဖြစ်ပါတယ်စစ်တပ်ကတော့ပြည်တွင်းစစ်မှတိုက်ခိုက်ဖို့ကိုသာအဓိကထားပါတယ်ဒါပေမဲ့လွတ်တော်နဲ့ပါတီဟာဥနေဝင်းရဲ့လက်အောက်ခံဖြစ်နေပါတယ်ဒီသဘောကိုစန့်ကျင်ဖို့ပါတီကကြံစီတဲ့1989တတိယညီလာခံမှာလဝဲဝါဒီအယတ်သားနဲ့စစ်ဘုဟောင်းအများအပြားကိုပါတီကထုတ်ပြလိုက်ပါတယ်စစ်ဘုကြိုးကင်ပြီးနိုင်ငံရေးလို့ရင်မအောင်မြင်ကြောင်းဂျပန်ပညာရှင်ဒေါက်တာယိုရှိဟီရိုနာကာနီရှိက Strong Soldiers Feel Revolution စာအုပ်မှာဖော်ပြထားပါတယ်အခုလဲဥနေဝင်ပုံစံမျိုးဖြစ်ပေမဲ့ဥတန်းရွှေကကိုပိုင်နီးပရိယေကိုတုံးထားပါတယ
်ဥနေဝင်ဟာသူ့ကိုရံတော်ထောက်လှမ်းရေးနဲ့ထိပ်ပိုင်းကစစ်ဘုတစုကတစ်ဆင့်နိုင်ငံရေးကစားသူဖြစ်ပြီးစနစ်တကူတိဆောက်ဖို့စိတ်ဝင်စားသူမဟုတ်ပါဘူး။တောင်လန်းကြီးကိုအားကိုးပြီးဖြုတ်ထုတ်ဖမ်းလမ်းစဉ်ကိုကျင့်သုံးသူဖြစ်လို့စစ်ဘုတွေကြီးလန့်စားစားဖြစ်ကြရပါတယ်။1988အရေးတော်ပုံရောက်မဆလာနီကုန်းချုပ်ပြီးစစ်အစိုးရတက်လာတဲ့အခါဥနေဝင်းရဲ့ကိုရံတော်ဘုခင်ညွန့်အရေးပါလာပါတယ်။ဒါပေမဲ့ဥနေဝင်းသေပြီးနှစ်နှစ်ကြာတော့မှဘုခင်ညွန့်အုပ်စုပြုတ်သွားတာကိုကြည့်ရင်စစ်အာဏာရှင်ဟောင်းရဲ့ဩဇာအရှင်အဝါအတိုင်းအတာကိုခံမနိုင်ပါနဲ့စစ်တပ်နဲ့ကင်းကွာသွားတဲ့ဥနေဝင်းဟာဗိုလ်ချုပ်မှုကြီးတန်းရွှေလုကမြခံရတဲ့ဘဝကိုရောက်သွားပါတယ်ဥနေဝင်းလိုဇက်သိမ်းမကောင်းမှဆိုရင်လည်းအတွေ့အချားစစ်ဘူတွေနဲ့ဝေစားမြားစားလုပ်တဲ့လက်ရှိစနစ်ကိုဥတန်းရွှေတည်ထင်ထားတာဖြစ်ပါတယ်အခွင့်အရေးဒနာရှင်စစ်ဘူလူတန်းစားဥတန်းရွှေလက်ထက်မှာပေါ်ထွက်လာပါတယ်အခြေခံဥပဒေနဲ့နေပြည်တော်ဟာဥတန်းရွှေနဲ့စစ်အုပ်စုတိဆောက်ထားတဲ့ခံတပ်ကြီးဖြစ်ပါတယ်ဥတန်းရွှေမသေးခင်ပြောင်းလဲဖို့ခက်ခဲပါလိမ့်မယ်။ဒါပေမဲ့ဈေးကွက်စနစ်ပါတီစုံစနစ်အယက်သားအဖွဲ့အစည်းပြည်ပြင်းရေးနဲ့နိုင်ငံခြားကူညီမှုတွေအားကောင်းရင်ကောင်းတယ်လို့အယက်ဖက်စစ်ဖက်ဆက်ဆံရေးမှာအသွင်ပြောင်းနိုင်ဖို့ရှိပါတယ်ခင်ဗျာ။